တော်ကိုရီးယားတပ်မတော်ယွန်ဆွကျူးကိုနိုင်ငံခြားခီးသွားလာခွင့်ပေးလိုက်ကြောင်းတရားရေးဝန်ကြီးဌာနတာဝန်ရှိသူတို့ကတနေ့နောက်နေ့ကပြောလိုက်ပါတယ်တရားရေးဌာနအရာရှိဘက်စံကပ်ကမြို့သားလွတ်တော်ဥပဒေပြည့်ရင်းနဲ့တရားရေးကော်မတီကိုအခုလိုပြောလိုက်တာပါတနေ့နောက်နေ့မှာပဲတောင်းချီတဲ့ဆန္ဒပြသူတွေကယွန်ဆွကျူးကိုဆွဆွဲပြစ်တယ်ဖို့လွတ်တော်ကိုထပ်မတောင်းဆိုလိုက်ကြပြန်ပါတယ်စနေနေ့တော့ ုဝန်ကြီးချုပ်ကိုလွှဲပြောင်းထားဖို့ဆုံးဖြတ်ခဲ့တာကြောင့်ဖွဲ့စည်းပုံဆိုင်ရာအကြံတဲကိုလည်းတောင်ကိုရီးယားကကြုံနေရပါတယ်။ယွဆုယိုကသာမီပဲသူကကျမကိုပါတီကိုအကြောင်းကြေညာချက်ထုတ်ခဲ့ပါတယ်။အဒီကြေညာချက်ကိုပြည်သူတဲမှာမကြေမနက်ဖြစ်ကြပြီးအလုံသမားသမဂ္ဂများ Confederation KCTU ကပါလီမန်အနားမှာတနင်္လာနေ့ကဥဆောင်ဆန္ဒပြခဲ့ကြတာပါ။လူ3000ဆန္ဒပြကြတယ်လို့ KCTU ကဆိုပါတယ်။တပရဟာရာဇဝမှုကြောင့်ရလဲစုံစမ်းစစ်ဆေးတာကိုခံရပါတယ်။ရဲနဲ့အစစ်မြေရရှိညီချင်းများအကျင့်ပြက်ချစားမှုစုံစမ်းစစ်ဆေးရေးရုံးကလည်းသမရယုံနဲ့အခြားအရာရှိကြီးတွေကိုစုံစမ်းစစ်ဆေးနေပါတယ်။တကယ်လို့စုံစမ်းစစ်ဆေးရေးမှာလုံလောက်တဲ့အထောက်အထားတွေတွေ့ရှိတဲ့ဆိုရင်နိုင်ငံတော်ပုံပတ်မှုအာဏာအလွဲသုံးစားပြုမှုပြင်အခြားအမှုတွေနဲ့ပါသမရယုံစုယုံနဲ့တခြားအရာရှိကြီးတွေတရားစွဲခံရနိုင်မွယ်ရှိနေပါတယ်။